ဘုရားပြန်ဆင်းခြင်းတဲ့သဘောကြည့်တဲ့အခါကျတော့အားလုံးဆောင်ခဲ့လို့ရှိရင်အကြောင်းနဲ့အကျိုးဆက်သွယ်မှုလေးများဒါပဲရှိတယ်အဲ့ဒီအကြောင်းနဲ့အကျိုးဆက်သွယ်မှုကလေးကိုပဲဒါကဘဝလို့လည်းခေါ်တယ်လောကလို့လည်းခေါ်တယ်အကြောင်းအကျိုးဆက်သွယ်နေတဲ့သဘောလေးများကိုပဲဘဝလို့လည်းခေါ်တယ်လောကလို့လည်းခေါ်တယ်ဘာလဲလို့ဆိုတော့The law of causal relation မှာ The law of causal relation အကျိုးအကြောင်းဆက်သွယ်မှုနေရာမှာတစ်ခုမျှပဲအဲ့ဒီအကျိုးအကြောင်းဆက်သွယ်နေတဲ့နေရာမှာတစ်ခုမျှကိုပဲဘဝလို့ခေါ်တယ်အဲ့ဒီအကျိုးအကြောင်းဆက်သွယ်မှုနေရာမှာတစ်ခုမျှကိုပဲလောကလို့ပဲခေါ်တယ်ဒါကဗုဒ္ဓရှင်တော်များဘုရားတွေ့ကြည့်တာဘာတွေ့တယ်လဲဆိုတော့လောကဆိုတာအကြောင်းအကျိုးသဘောမျှပဲဒါပဲတွေ့တယ်။ဘဝဆိုတာလည်းပဲအကြောင်းအကျိုးသဘောမျှပဲဒါပဲတွေ့တယ်။ဒါကိုဘုန်းကြီးတို့နောက်ကြတော့ရှင်းရမယ်။ပို့ပြီးတော့ရှင်းရှင်းလင်းလင်းလေးသိအောင်။ဒီတော့ဘုန်းကြီးကဒီနေရာမှာဗာပြောကျင်တယ်လို့ဆိုတော့ဘုရားရဲ့တွေ့ရှိချက်ဟာအကြောင်းအကျိုးသဘာဝမျှပဲဆိုတာတွေ့ရှိတာ။တွေ့ရှိတဲ့အတွက်ဗုဒ္ဓရဲ့တရားတော်တွေဟာဗုဒ္ဓကပြန်ပြီးတော့တို့များဟောလို့ဟောလို့တွေ့တယ်ဟေ့ဒီလိုတွေ့တယ်ဟေ့လို့ညွှန်ကြားထားလို့အခုခေါင်းကြီးတို့လေ့လာနေရတဲ့တရားတော်တွေဟာဘယ်ပေါ်မှာအခြေတည်တယ်လဲလို့ဆိုတော့ကြောင်းကျိုးသဘာဝပေါ်မှာအခြေတည်ထားတယ်ဗုဒ္ဓတရားတော်မှန်သမျှဗုဒ္ဓရဲ့အဆုံးအမမှန်သမျှဗုဒ္ဓရဲ့ဩဝါဒတော်မှန်သမျှကြောင်းကျိုးသဘာဝကဘယ်တော့မှမလွတ်ဘူးကြောင်းကျိုးသဘာဝနဲ့အတိအကျအပြည့်အဝကိုက်နေတယ်။ဒါကြောင့်ဗုဒ္ဓညွှန်ကြားဆုံးမတဲ့အဆုံးအမဟူသမျှဟာအကြောင်းအကျိုးပေါ်မှာပဲမူတည်ပြီးတော့ထားတဲ့အဆုံးအမတွေ။ဘာကြောင့်လဲ?သဘာဝလောကဆိုတာသဘာဝဘဝဆိုတာကိုကကြောင်းကျိုးသဘာဝမျှတာဖြစ်လို့။အခုလောက်ဆိုတော့ခေါင်းကြီးကအကြမ်းဖျင်းပြောနေတာမဟုတ်ဘုန်းကြီးတို့တရားဓမ္မတွေမကျင့်နေဘူးတို့တော့မှတ်ရုံတော့မှတ်ခဲ့မှတ်ရုံတော့မှတ်ခဲ့ဘာမှတ်ရမလဲဆိုတော့ဗုဒ္ဓတွေ့ရှိချက်ဟာလောကကြီးဟာပြီးတော့ဘဝတွေဆိုတာဟာကြောင်းကျိုးအစဉ်ဆက်မြတ်ပဲဒီလိုတွေ့ရှိတယ်တခါဗုဒ္ဓရဲ့တရားတော်တွေဟာအဲ့ဒီအကြောင်းအကျိုးအစဉ်အဆက်ဆိုတဲ့ဒီဝရီပေါ်မှာသဘောတရားပေါ်မှာမူတည်ပြီးတော့ဆုံးမထားတဲ့အဆုံးအမတွေဒါတာကိုမှတ်သိခြင်းနဲ့ခွန်ကြီးရဒါအဲ့ဒီရှင်တော်မြတ်ဘုရားဆုံးမတဲ့အဆုံးအမတွေမှာသဘောတရားတရားခွဲလိုက်မယ်ဆိုလို့ရှိရင်ခွန်ကြီးတို့သုံးမျိုးရတယ်နံပါတ်1အမျိုးသားကလိုက်နာစရာဆုံးမဩဝါဒတွေနည်းနည်းပြန်ပြောလိုက်အောင်မယ်ဘုရားရှင်တော်မြတ်ဘုရားဆုံးမထားတဲ့အဆုံးအမတွေကိုခေါင်းကြီးတို့ပါဠိယဓမ္မလို့ခေါ်တယ်။မြန်မာကတရားလို့ဘာသာပြန်တယ်။အဲ့ဒီဓမ္မတရားဆိုတဲ့သကလုံးကိုသကလုံးကဘာအဓိပ္ပာယ်ရှိတယ်လဲလို့ဆိုတော့သဘာဝလို့အဓိပ္ပာယ်ရှိတယ်။သဘာဝလို့အဓိပ္ပာယ်ရှိတယ်။သို့သော်သဘာဝလို့အဓိပ္ပာယ်ရှိညာတော်လည်းပဲအင်္ဂလိပ်ကဘာသာပြန်အင်္ဂလိပ်မှာရှိတဲ့ nature ဆိုတဲ့သကလုံးနဲ့မတူဘူး nature ဆိုတဲ့သဘာဝကဒီဟာကိုပြောတာမဟုတ်ဘူးဒီတော့အဲ့ဒီဓမ္မတရားတော်အဆုံးအမများသဘာဝတရားများဆိုတဲ့ဒါဟာကိုဘာသာပြန်လို့ရဒီအဓိပ္ပာယ်ကိုငုံမိချုံမိတဲ့အင်္ဂလိပ်သကလုံးမရှိဘူးမရှိတော့ရှိရတဲ့ကြောက norm လို့ဘာသာပြန်တယ်တချို့ကတော့ teaching လို့ဘာသာပြန်တယ် the teaching of the buddha ဒါတရားတော်ပဲအဲအဲ့ဒါလို့ဘာသာပြန်တော့နည်းနည်းဒါကတော့ငုံမိတယ်ပေါ့လေမြတ်စွာဘုရားရဲ့ဆုံးမသွန်သင်ညွှန်ကြားချက်များဒီလိုဆိုတော့ဒါငုံမိတယ်အဲအဲ့ဒါလို့ပြန်ကြတယ် norm ဆိုတဲ့စကားလုံးကတော့မငုံမိပါဘူးဒါကြောင့်ဘုန်းကြီးတို့ဘာသာစကားတစ်ခုရဲ့အတိတ်ပဲကိုငုံမိအောင်အပြည့်စုံပါဝင်အောင်ဘာသာတရားကိုပြန်ဆိုလိုတဲ့ပုံကများဟာတော်ရုံရော်ရုံမပြန်ဆိုဘူး ဒါကြောင့်ဒီဓမ္မဆိုတဲ့သကလုံးကိုငုံမိအောင်ပြန်ဆိုနိုင်တဲ့အင်္ဂလိပ်သကလုံးရှိတဲ့အခါကျတော့အခုဖြစ်မှာဓမ္မကိုဓမ္မလို့ပဲသုံးလာကြဒီသကလုံးအနိုင်မထားလိုက်တဲ့ဘာသာမပြန်တော့ဘူးအတိတ်ဘက်ကိုတိပိကြည့်ယူပြီးတော့ဒီလိုပဲထားရတယ်ဒါပေမဲ့ဘုန်းကြီးတို့မြန်မာကတော့တရားလို့ဘာသာပြန်လိုက်တော့မြန်မာကတရားဆိုတဲ့သကလုံးကဓမ္မဒီနေရာမှာဗုဒ္ဓဓမ္မသံဃဆိုတဲ့သကလုံးတွေကဓမ္မနဲ့အာဝင်ခွင့်ရပဲငုံမိရဲ့ဒါဖြင့်ရင်အဲ့ဒီဓမ္မဆိုတဲ့သကလုံးဘာအဓိပ္ပာယ်ရှိတယ်လဲလို့ဆိုတော့လက်လိုက်နာကျင့်ကြံသူများကိုဆင်းရဲမှထုတ်၍ချမ်းသာသို့ဆောင်တတ်သောသဘောတဲ့ဒါဓမ္မရဲ့အဓိပ္ပာယ်ဟုတ်ကဲ့အဲ့ဒါတော့မှတ်ထားရမယ်နော်ဓမ္မရဲ့အဓိပ္ပာယ်သူပါဠိကတော့ဖွင့်တာပေါ့ဓာရီတိတိဓာတုပါညာနဲ့အဓိပ္ပာယ်ကတော့ခုနပြောတဲ့အတိုင်းလိုင်းနာကျင့်ကြံသူများကိုဆင်းရဲမှထုတ်၍ချမ်းသာသို့ဆောင်တတ်သောသဘောတိုင်းလိုက်ဆိုသားမှာဘုန်းကြီးတို့ပရိသတ်လိုင်းနာကျင့်ကြံသောပုဂ္ဂိုလ်များကိုဆင်းရဲမှထုတ်၍ချမ်းသာသို့ဆောင်တတ်သောသဘောလိုက်နာကျင့်ကြံသောသူများကိုဆင်းရဲမှထုတ်၍ချမ်းသာသို့ဆောင်တတ်သောသဘောလိုက်နာကျင့်ကြံသူများကိုဆင်းရဲမှထုတ်၍ချမ်းသာသို့ဆောင်တတ်သောသဘောဓမ္မရဲ့အဓိပ္ပာယ်ဒီတော့တရားရဲ့အဓိပ္ပာယ်လည်းအတူတူပေါ့အဲ့ဒီရှင်သာမယဘုရားသင်ကြားခဲ့တဲ့ညွှန်ကြားပြတတ်ဆုံးမခဲ့တဲ့ဒီဓမ္မဟာသဘောတရားပေါင်းစုလိုက်တဲ့အခါကျတော့နံပါတ်၁လိုက်နာစရာဆုံးမဩဝါဒများနံပါတ်၄လက်တွေ့ကျင့်စရာကျင့်စဉ်များနံပါတ်၃ကျင့်လို့သိရှိချက်များ၃မျိုးထွက်လာတယ်အဲ့ဒါဘုန်းကြီးတို့ကောင်းကောင်းမှတ်ထားရမယ်နော်ဓမ္မခေါ်တဲ့ဒီတရားတွေကိုအစုဖွဲ့လိုက်မယ်ဆိုလို့ရှိရင်နံပါတ်၁လိုက်နာစရာဆုံးမဩဝါဒများနံပါတ်၂လက်တွေ့ကျင့်စရာကျင့်စဉ်များနံပါတ်၃ပါပါလိုက်မလို့ကျင့်၍သိရှိချက်များဟုတ်လားကျင့်၍သိရှိရချက်များဒီလိုသုံးစုရှိတယ်အဲ့ဒီသုံးစုတွေကလိုက်နာစရာဩဝါဒများဆိုတာအကျဉ်းချုပ်မဲ့ဆိုလို့ရှိရင်တော့သုံးမျိုးပဲရှိတယ်ဒါပေမဲ့လို့အကျယ်ချဲ့တဲ့အခါကျတော့အများကြီးပဲအကျဉ်းချုပ်တာသုံးခုကဘာလဲလို့ဆိုတော့သဗ္ဗပါပတာအာကရဏံကုသလတာဥပတံမရာတသိတပရိယောဓပနံဣတံဗုဒ္ဓနာသာသနံလူရင်းကမကောင်းမှုဟူသမျှမပြုတ်လောက်ပါနဲ့ရှောင်ပါတဲ့လိုက်နာစရာဩဝါဒကောင်းမှုဟူသမျှပြုတ်လောက်ပါတဲ့မိမိစိတ်ကိုဖြူစင်အောင်ထားပါတဲ့ဟောဒီသုံးချက်ပဲแน่ๆเว้ยๆนี้မဟုတ်ဘူးမကောင်းတာမှန်တယ်냐မလုံနဲ့ရှောင်လိုက်ကောင်းတာမှန်တယ်냐လုံတတ်နိုင်တယ်냐လုံဟုတ်ကဲ့လားအဲစိတ်ကိုဖြူစင်အောင်ထားစိတ်မညင်ွမ်းစေနဲ့သုံးပြုတ်ပဲကိုင်းလိုက်ဆိုတာမှာမကောင်းမှုဟူသမျှမပြုတ်လုံချင်းကောင်းမှုဟူသမျှပြည့်စုံစေခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းဟုတ်ပြီလားနေသားမအောင်မကောင်းတာဟူသမျှပြုတ်လုံတယ်လားမပြုတ်လုံတယ်လားမပြုတ်လုံပါဗျာဒါသဘာဝမဟုတ်ဘူးလားမကောင်းတာလုပ်ရဲ့မကောင်းတာမဖြစ်ပြီဘူးလားဖြစ်ပါဗျာဖြစ်တယ်ဘယ်သူမကောင်းတာဖြစ်တာကြိုက်မလဲမကြရင်မကောင်းတာမလုပ်နဲ့ဒါပဲဟုတ်ပြီဘူးလားမှန်ပါဗျာကောင်းတာလုပ်ရင်ကောင်းတာတွေမဖြစ်ဘူးလားဖြစ်ပါဗျာဖြစ်တယ်ကောင်းတာတွေလုပ်လို့ကောင်းတာတွေဖြစ်ပြီဆိုတော့အဲ့ဒီကောင်းတာတွေဖြစ်တာဘယ်သူကြိုက်တယ်လဲ
ကြိုက်ပါဗျာ
။ ဩ ကောင်းတာဖြစ်တာလည်းမကြိုက်ပဲကို။ ကောင်းတာဖြစ်တာတွေကြိုက်သလားမကြိုက်ဘူးလား။ က
ြ
ိုက်ပါဗျာ။မကြိုက်တာလားကြိုက်တာလား။ ကြိ
ုက်ပါဗျ
ာ။ ဘုန်းကြီးတို့ညီတော်နောင်တော်ခရစ်စရာနေကပြောသားမှာမကောင်းတာဖြစ်တာကြိုက်သလားမကြိုက်ဘူးလား။ကြိုက်ပါတယ်။ ကောင်းတာဘယ်သူမကြိုက်ဖက်နေမလဲ။ ဝေသစာရမကောင်းဘူးလား။ ဟုတ်ဘူးလား။နော်ကြိုက်တာပေါ့ကောင်းတာ ਉ ဟုတ်တယ်မဟုတ်လားဒါဟိုထင်ရှားရအထင်ရှားဆုံးပြောရတာ ਉ အခုဘာလို့ရခနေသလဲ
ကောင်းတ
ယ်အိုက်နေလို့မဟုတ်လားအိုက်တာကောင်းတာမကောင်းဘူးလား မကောင်းဘူးကဲအဲ့ဒါကြိုက်တယ်လားမကြိုက်တော့ရမထဘူးလား ဟုတ်ပါဘူးဟောရခလာတဲ့အခါကျအေးမသွားဘူးလားအ
ေးပါဗျာ
အေးတာကောင်းတာမကောင်းဘူးလား
ကောင်းပါဗျာ
အဲ့ဒါကောင်းတာကြိုက်လို့လားမကြိုက်လို့လား
ကြိုက
်လို့ပေါ့မဟုတ်ဘူးလားကြိုက်လို့ပေါ့ဒီလိုဆိုလို့ရှိရင်ကောင်းတာကြိုက်ရင်ကောင်းတာလုပ်မလားမကောင်းတာလုပ်မလား
ကောင်းတာလ
ုပ်ပါဘူးကောင်းတာလုပ်ရမယ်ဒါပဲဒါသဘာဝပဲမဟုတ်ဘူးလားလို့သဘာဝပဲအဲ့ဒါသဘာဝကိုဗုဒ္ဓကတော့ तू အသိဉာဏ်ကြီးမားတဲ့ပုဂ္ဂိုလ်ဆိုတော့သဘာဝကို तू အစီအနှက်ထုတ်ပြီးတော့အချက်အလက်လေးနဲ့သူမှသူကဆုံးမတတ်တာဒါပဲမဟုတ်ပေဘူးလားမှန
်ပါ
ဗျာဒါတော့မကောင်းတာမှန်တယ်မလုံနဲ့လောက်ရင်မကောင်းတာဖြစ်လိမ့်မယ်အဲမကောင်းတာဖြစ်ရင်တော့ဆင်းရဲပြီးသေးကြပြီကောင်းတာမှန်တယ်လောက်ကောင်းတာလောက်လို့ချင်းကောင်းတာဖြစ်လိမ့်မယ်ကောင်းတာဖြစ်ပြီဆိုလို့ရှိရင်တော့ရက်ခတ်လို့လေးအေးလို့ချမ်းသာတယ်လို့ချမ်းသာမှာပဲမဟုတ်ဘူးလားအဲဒီတော့မကောင်းတာမှန်တယ်မလုံနဲ့ကောင်းတာမှန်တယ်လောက်စိတ်ကိုဖြူစင်အောင်ထားတဲ့စိတ်ကိုဖြူစင်အောင်စားထားဆိုတာစိတ်ထဲမှာလောဘတွေလိုချင်တတ်မဲ့မှုတွေသိညာနေရင်အဲ့ဒီစိတ်ဟာညှဉ်းနွမ်းမလားဖြူစင်မလားညှဉ်းနွမ်းပါပါညှဉ်းနွမ်းတယ်။ဟာစိတ်ဆိုးနေပြီဒေါသဖြစ်နေပြီဆိုရင်တော့
ည
ှဉ်းနွမ်းပါပါညှဉ်းနွမ်းတယ်။ဒါဖြင့်စိတ်ညှဉ်းနွမ်းတာကောင်းသလားဖြူစင်တာကောင်းသလား ညှဉ်းနွမ်းပါပါညှဉ်းနွမ်းရင်ချမ်းသာမလားဆင်းရဲမလား
ညှဉ်းနွမ်းပါပါ
ဖြူစင်လို့ရှိရင
်
ချမ်းသာတယ်ဒါဖြင့်စိတ်ကိုဖြူစင်အောင်ထားဆိုတဲ့ညွှန်ကြားချက်ဟာလိုက်နာတယ်သလားမလိုက်နာတယ်ဘူးလား သဘာဝကြသလားမကြဘူးလား အင်မတန်ကြတယ်မဟုတ်ဘူးလားဒါဖြင့်ဘာကြောင့်သဘာဝကြတယ်လဲဗုဒ္ဓညွှန်ကြားလို့သဘာဝကြတာလားသူ့သဘာဝတရားအရာသဘာဝကြတာလားအဲတဘာဝအတိအကျရတဘာဝကြရအဲ့ဒါကိုပဲတွေးကြည့်သူညွှန်ကြားသူနာမည်တတ်ပြီးဗုဒ္ဓတရားဟဲ့ Jesus Christ တရားဟဲ့မာမယတရားဟဲ့ ਨੇ လောက်နေရတာမဟုတ်လားအမှန်တော့ဒါအစွဲအလန်းနေပဲမဟုတ်ပေဘူးလားနော်ကြက်လိုက်သူမကောင်းမှုဟုသမျှမပြုလုပ်ခြင
်း
ကောင်းမှုဟုသမျှပြည့်စုံစေခြင
်း
မိမိစိတ်ကိုဖြူစင်အောင်ထားခြင
်း
ဤသုံးပါးသည
်
ဘုရားရှင်တို့ဤအဆုံးအမတော်ပေသည
်
မကောင်းမှုသမျှမပြုလုပ်ခြင
်း
ကောင်းမှုသမျှပြည့်စုံစေခြင
်း
မိမိစိတ်ကိုဖြူစင်အောင်ထားခြင
်း
ဤသုံးပါးသည
်
ဘုရားရှင်တို့ဤဘုရားရှင်တဆူလဲဟုတ်ကဲ့လား
ဟ
ုတ်ပါဗျာအများကြီးနော်ဉာဏ်ပညာကြီးမားတဲ့ဘုရားအစဉ်အမှန်ကြီးတဲ့ပုဂ္ဂိုလ်ကိုသမျှဟာဒီလိုပဲညွှန်ကြားကြမှာပဲဒီသဘာဝကိုမဟုတ်ပေဘူးလားဆိုမကောင်းမှုသမျှမပြုလုပ်ခြင
်း
ကောင်းမှုသမျှပြည့်စုံစေခြင
်း
မိမိစိတ်ကိုဖြူစင်အောင်ထားခြင
်း
ဤသုံးပါးသည
်
ဘုရားရှင်တို့ဤအဆုံးအမတော်ပေသည
်
ဆိုတန်ပေါက်ကလေးတခြင်းကလေးမဟုတ်လို့မရဘူးနဲ့တူတယ်နော် ဆိုအားတဲ့နဲ့တဲ့ကိုင်းတာချင်းဘုန်းကြီးအားဒါချင်းလောက်လိုက်အောင်မယ်လောက်လိုက်ရမလားလောက်ပါဗျာဘယ်နဲ့တဲ့ကဲဆိုမယ်တချင်းပေါ့လေမကောင်းမှုရှောင်
မကောင်းမှုရှောင်
ကောင်းမှုဆောင
်ကောင်းမှုဆောင်
ဖြူအောင်စိတ်ကိုယ်ထာမကောင်းမှုရှောင
်
ကောင်းမှုဆောင
်
ဖြူအောင်စိတ်ကိုယ်ထာသို
့မကောင်းမှုရှောင်ဖြူအောင်စိတ်ကိုယ်ထာ
ဒီဆုံးမှဟာမြင့်မြတ်သောပုဂ္ဂိုလ်များသိရှိတဲ့အတိုင်းအကျဉ်းချုပ်လိုက်ရင်ဒီဆုံးမှပဲရမှာမဟုတ်ပဲဘူးလားမှန
်ပါဗျ
အဲ့ဒီအဆုံးမှအတိုင်းများလိုက်နာရင်ချမ်းသာတဲ့လူတွေကြီးဖြစ်မလားဆင်းရဲတဲ့လူတွေကြီးဖြစ်မလား မှန်ပါဗျာအဲမသေးရဘူးလားသ
ေချ
ာပါဗျာချမ်းသာခြင်းဒီဆုံးမှအတိုင်းလိုက်ဟုတ်ဟုတ်ပဲဘူးလ
ား
ဆင်းရဲခြင်းတော့အဲ့ဒီအဆုံးမှအတိုင်းမလိုက်နဲ့ဥပ္ပခာပြုလစ်လူရှုမဟုတ်လားအဲဘယ်ဟာကောင်းတော့လစ်လျူရှူတာနဲ့လိုက်နာတာဘယ်ဟာကောင်းလဲလိုက်န
ာတ
ာပါပါဗျာသဘာဝတရားကိုလိုက်နာပြီဆိုလို့ရှိရင်တော့သဘာဝအတိုင်းကျိုးပေးမယ်ပေါ့မဟုတ်ပေဘူးလားမှန်ပါဗျ
ာ
သို့ဂူလဲချမ်းသာနောင်ချမ်းသာမြတ်စွာဟောမိတ်ညာဂူလဲချမ်းသာနောင်ချမ်းသာမြတ်စွာဘုမိတ်ကြာဟုမကောင်းမှုရှောင
်
ကောင်းမှုဆောင
်
ชูอังสิกุฑา
ภ
ูเลฉันทา
ภ
ูเลฉันทานองฉัน
ท
าภูเลฉันทาญัสวาโหมิ
จาภูเลฉันทาสุภาภูเลฉันทา
ချင်းကြိုက်လဲဆိုတော့အဲ့ဒါကြီးတော့နော်ဘလောက်သချင်းကြိုက်လဲဆိုတော့အခုနအဓိပ္ပာယ်ရှင်ရှင်လေးချပေးတော့မှတော့မရသချင်းဆိုပြမှာပဲရပြီတော့ဩလူတဘာဘာခက်လိုက်တာနော်အဲဒါအဲ့ဒီထဲမှာအဆုံးမတွေအားလုံးဝင်သွားတယ်ဒီတော့ဒီနေရာမှာဘုန်းကြီးတို့မကောင်းမှုဆိုတာပါဠိကအကုသလမြန်မာကပါဠိပြန်စကားနဲ့အကုသိုလ်လို့ခေါ်တယ်။တခါကောင်းမှုဆိုတာပါဠိကကုသလမြန်မာကကုသိုလ်လို့ခေါ်တယ်။အမှန်တော့အကုသလဆိုတာအကုသိုလ်ဆိုတာမကောင်းတဲ့လုပ်တွေပဲ။ကုသလကုသိုလ်ဆိုတာကောင်းတဲ့လုပ်တွေပဲဒါပဲ။သို့တော်လည်းပဲအဲ့ဒီမှာဘယ်လိုဟာကိုကောင်းမှုဘယ်လိုဟာကိုမကောင်းမှုခေါ်တယ်လဲ။ဘယ်လိုဟာကိုကုသိုလ်ဘယ်လိုဟာကိုအကုသိုလ်လို့ခေါ်မလဲ။အဲ့ဒါကြားပြန်တော့နည်းနည်းခက်သွားပြန်တယ်နည်းနည်းခက်သွားပြန်တယ်အဲ့ဒါကိုတိတိကျကျပိုင်းခြားဝေဖန်နိုင်တဲ့ဤရှိတယ်တဘာဝအရာပိုင်းခြားဝေဖန်ထားပြီဆိုတော့တဘာဝကြားကြကိုလက်ခံရတဲ့ကောင်းမှုမကောင်းမှုပိုင်းခြားဤဆုံးပြတ်ဤဝေဖန်ဤဆိုတော့အဲ့ဒါကိုခွန်ကြီးနောက်မှပြောမယ်ခွန်ကြီးတရားကလည်းနောက်မှတရားတွေဖြစ်နေနော်နောက်မှပြောမယ်ဖြစ်နေနောက်မှတရားတွေဖြစ်နေဒီလိုနဲ့ပဲနောက်ညွှန်းနေတာနဲ့ပဲတရားကပြီးသွားတော့မှနေပြီပဲနော်။ဘာကြောင့်လဲလို့ဆိုတော့သူနဲ့စ ဆက်ဆက်ပြီးပြောစရာလေးတွေကရှိလို့မဟုတ်အဲ့ဒါကိုနောက်ချန်ထားတာပါအခုဘုန်းကြီးပြောတာကမြတ်စွာဘုရားရဲ့ဓမ္မခေါ်တဲ့သင်ကြားချက်တွေကိုပိုင်းလိုက်တဲ့အခါကျတော့လိုက်နာစရာသုံးမဩဝါဒများပြီးတော့ကျင့်စရာကျင့်စဉ်များကျင့်လို့သိရှိချက်များဒီလိုသုံးပိုင်းရှိတယ်လို့ဘုန်းကြီးကပြောခဲ့တယ်အဲ့ဒီသုံးပိုင်းအနက်ကလိုက်နာစရာဩဝါဒများကိုအခုဘုန်းကြီးပြောနေတယ်အခုဩဝါဒအတိုင်းလိုက်နာပြီဆိုရင်ဗုဒ္ဓရဲ့ဒီဩဝါဒကိုလိုက်နာရင်ချမ်းသာတယ်ဆိုတာကတော့ဘယ်သူမှပြောစရာမလိုဘူးမေးစရာကိုမလိုဘူးလိုသေးလားမေးစရာ
မလို
ပါဘူးအဲဒါကြောင့်ဘုန်းကြီးကမေးလည်းမေးပါဘူးဟုတ်လားမမေးဘူးဘာကြောင့်လို့မေးစရာကိုမလိုတော့လို့မေးရလဲဖြေမကတပြိုင်တည်းတညီတည်းချမ်းသာပါれဗျာဖြေတော့မှာကိုနော်အဲ့ဒီသုံးမဩဝါဒရှေ့တို့ပြီးခွန်ကြီးကနည်းနည်းပြောခြင်းနဲ့သုံးမဩဝါဒတွေအများကြီးဥပမာဆိုလို့ချင်းအများသိထားတဲ့မင်္ဂလာတုတ်တော်ဆိုတာကောင်းချီးမင်္ဂလာပြုတဲ့တုတ်တော်ကောင်းငင်ဘုံနန်းကသာဝရဘုရားသခင်ကိုရောများကောင်းချီးမင်္ဂလာပေးတော်မူပါဒီပရိသတ်ကြီးကိုဟုတ်တယ်မဟုတ်လားမှန
်ပါ
ဗျာအဲအဲဒီကကောင်းချီးမင်္ဂလာကိုမြတ်စွာဘုရားဗုဒ္ဓကကောင်းချီးမင်္ဂလာ38မျိုးတဲ့ကောင်းချီးမင်္ဂလာ38မျိုးတဲ့မိတ်ရထားတယ်ပထမဆုံးကဗာမိတ်ရလဲဆိုတော့အသေဝနာစဘာလာနံလူမိုက်မပေါင်းနဲ့ဟောကဲလူမိုက်ပေါင်းရင်ဆင်းရဲမလားချမ်းသာမလား
ဆ
င်းရဲပါဗျာအဲမပေါင်းရင်ချမ
်း
သာပါဗျာအဲ့ဒါကောင်းချီးမင်္ဂလာမဟုတ်ဘူးလား ဟုတ်ပါပါဗျာအဲကောင်းချီးမင်္ဂလာပဲပန္တိတာနိသဒေဝနာတဲ့လူလိမ္မာပညာရှိကိုပေါင်းပါတဲ့လူလိမ္မာပညာရှိပေါင်းရင်ကောင်းကျိုးရမလားဆိုးကျိုးရမလား
ကောင်းကျိုးရပါဗျ
ာချမ်းသာမလားဆင်းရဲမလား ချမ်းသာပါဗျာအဲ့ဒီအဲ့ဒီချမ်းသာတာဟာကောင်းချီးမင်္ဂလာမဟုတ်ပေဘူးလား
ဟု
တ်ပါဗျာအဲဒီအတိုင်းလိုက်နိုင်ရင်ဒီအဆုံးမဩဝါဒအတိုင်းလိုက်နိုင်ရင်ကောင်းချီးမင်္ဂလာတွေပြည့်ရှမ်းမနေဘူးလားရှမ်းပါဗျာပြည့်ရောမကဘူးရှမ်းကြနေတာကိုင်ပြန်ကြနေတော့အဲ့ဒီရှမ်းကြနေတာတွေဘယ်သူတွေဝေးပေးမလဲ
ဘ
ယ်မှာလဲအာကိုမိတ်ဆွေတွေငဟားတွေပေးရမှာပေါ့မဟုတ်ဘူးလားညီတော်နောင်တော်တွေမချမ်းသာစေချင်ဘူးလားချမ်းသာစေချင်တယ်ဒီလိုဆိုလို့ရှိရင်ညီတော်နောင်တော်တွေရှမ်းကြနေတဲ့ကောင်းချီးမင်္ဂလာတွေဝေးမြပြီးတော့ပေးလိုက်ကဲဘယ်လိုပေးမလဲကျုပ်လိုပဲကျွန်တော်လိုပဲပညာရှိလူလိမ္မာကိုပေါင်းသင်းမှာတိုက်တွန်းလိုက်ဟောရှံကြတာဝေပေးလိုက်တာမဟုတ်ဘူးလားလူမိုက်ကိုမပေါင်းသင်းမှာနဲ့မဟုတ်လားဒါဝေပေးတာမဟုတ်ဘူးလ
ား
သုံးမဩဝါဒတွေဝေပေးတာအာသေဝနာသာပါလနာပါဠိတာနိသသေဝနာပူဇာစပူဇနေယနာဣတမင်္ဂလမௌတ္တမယုသေးတိုက်သူပူဇော်တိုက်သူများကိုယုသေးပူဇော်ပါတဲ့ယုသေးတိုက်သူပူဇော်တိုက်သူဆိုတာလောကမှာမရှိဘူးလား
ရှ
ိပါဗျာအသက်ကြီးလို့ရဲ့စိတ်နေစိတ်ထားကောင်းလို့ရဲ့ကိုခြင်းဒီလာတွေကောင်းလို့ရဲ့အဲ့ဒီပုဂ္ဂိုလ်တွေဟာယုသေးတိုက်သူပူဇော်တိုက်သူတွေမဟုတ်ပေဘူးလားဟ
ုတ်ပါဗျာ
အဲ့ဒီပုဂ္ဂိုလ်တွေယုသေးမဲ့ပူဇော်မဲ့ဆိုရင်ဒါကောင်းတဲ့အလုပ်လားမကောင်းတဲ့အလုပ်လား
ကောင်းတဲ့အလုပ်ပါဗျာ
ကောင်းတဲ့အလုပ်လုပ်ပြီဆိုလို့ရှိရင်ကောင်းတာတွေဖြစ်မလားမကောင်းတာတွေဖြစ်မလားက
ော
င်းပါဗျာအဲကောင်းတာတွေဖြစ်တော့ဒီအဆုံးအမကိုလိုက်နိုင်ရမှာမဟုတ်ပေဘူးလားက
ော
င်းပါဗျာအများကြီးပဲလိုက်နိုင်စရာအဲ့ဒီမှာကောင်းချီးမင်္ဂလာကြီးမြတ်စွာဘုရားက38ပါလို့ဒီလိုဆိုပြီးသတ်မှတ်ပေးခဲ့တယ်အမှန်တော့38ပါမကပါဘူးအဲ့ဒီ38ပါကနည်းနည်းဘုန်းကြီးဆက်ဆက်ပြောပါဦးမယ်ဒီကောင်းချီးမင်္ဂလာလေးအဆုံးအမလေးကိုဘုန်းကြီးတို့ဗုဒ္ဓဘာသာတရားဓမ္မတွေရောခရိယာညီတော်နောင်တော်သွေးကျန်သားရင်းတွေရောတည်လဲပြီးပြီးသားကြတည်ရပြီးသားပါအဲတည်ရပြီးသားကိုပဲဘုန်းကြီးကထပ်ပြီးတော့တတိပေးတဲ့အနေနဲ့ဒီဆုံးမဩဝါဒတွေဟာအင်မတန်တန်ဖိုးရှိတယ်တကယ်လိုက်နာလို့ရှိရင်တကယ်အကျိုးရှိတယ်ဆိုတာသိစေချင်တော့ပတိရူပဒေသဝါသောသဗ္ဗဝေသကတပုညတာအတ္တသမ္မာပဏိတိသာဧတံမင်္ဂလမௌတ္တမံတဲ့ကောင်းချီးမင်္ဂလာနောက်တစ်ဆင့်ပတိရူပဒေသဝါသောသသင့်တော်လျောက်ပကောင်းမြတ်တဲ့အရာ၌နေပါတဲ့ဟောဘယ်မှာနေရမှာလဲသင့်တော်လျောက်ပတဲ့အရာတဲ့သင့်တော်လျောက်ပတဲ့အရာဆိုတာမိမိကြီးပွားရေးလမ်းပွင့်တဲ့အရာပေါ့မဟုတ်ဘူးလားမိမိကျမ်းမာရေးပညာရေးချမ်းသာရေးကြီးပွားရေးလမ်းပွင့်တဲ့အရာဟာ သင့်တော်လျောက်ပတ်တဲ့အရက်ပဲဒီရက်မှနေပါတယ်နေရင်နဲ့ကောင်းချီးမင်္ဂလာဖြစ်မယ်တဲ့ဟုတ်ပါမလားမှန်ပါဗျာဟုတ်တာပေါ့စဉ်းစားကြည့်ပါခွန်ကြီးတော်အခုဒီမှာကဘာဝတရားတွေကိုပြန်လီဟောကြားပြီးတော့ညွှန်ကြားပြသဆွေးနွေးနေကြတဲ့ဒီနေရာဒီဌာနပျော်စရာကောင်းတာမကောင်းဘူးလားမ
ှ
န်ပါဗျာပြင်းစရာပါမကောင်းဘူးလား
မှန်ပါဗျာ
ပြင်းစရာဘုန်းကြီးကပြိတ္တာကြည့်နေပြင်းစရာကောင်းဆောင်ငိုက်မှာပဲလေအခုတော့ငိုက်တာတယောက်မှမတွေ့ရဘူးပြုံးပြုံးပြုံးပြုံးနဲ့ပဲတွေ့နေရတယ်ဟာဟာပြုံးပြုံးပြုံးပြုံးနဲ့ပဲတွေ့နေဒီလိုဆိုတော့ဒါပြင်းစရာကောင်းလို့လားပျော်စရာကောင်းလို့လ
ား
ပျော်စရာကောင်းလို့ပျော်စရာကောင်းတဲ့ဒီလိုအဆုံးအမဩဝါဒတွေကိုဆွေးနွေးရဆိုကြပါစို့ရှင်းလင်းပြောပြရဖြစ်တဲ့ဒီနေရာဒီဌာနရောက်လာရတဲ့ပုဂ္ဂိုလ်တွေဟာဆိုကြပါစို့ဟိုးတီးတိမ်တို့ဖလန်းတို့ပါပုံကိုယ်တွေဒီမှာဒီနေရာလာနိုင်ရဲ့လားမ
လာနိုင်ပါဗျ
ာဘယ်ပုံကိုယ်တွေမှလာနိုင်မလဲ
က
လေးမျိုးနယ်ကလေးမျိုးနယ်ကလူတွေမှလာနိုင်သည်တဲ့ဒီလိုအခွင့်အရေးရတာကောင်းတယ်လို့ခေါ်သလားမကောင်းဘူးလို့ခေါ်သလားကောင်းပါ
ပါဗျာ
ကောင်းတဲ့အခွင့်အရေးကိုရတာဟာဒီအခွင့်အရေးရနိုင်ရာဒေသမှာနေလို့မဟုတ်ဘူးလား
ဟ
ုတ်ပါဗျာအဲဒီအခွင့်အရေးမရနိုင်ရင်ဒေသမှနေတဲ့လူတွေဒီအခွင့်အရေးရရလား
မရပါဘူ
းအဲဒါပြောတာဒီလိုအခွင့်ကောင်းတွေကိုကြုံနိုင်ရနိုင်တဲ့နေရာဒေသတွေနေပါတဲ့အဲဒါကောင်းချီးမင်္ဂလာကြီးပါပဲမဟုတ်ပေဘူးလားဟုတ်ပါဗျာတရားမကြည့်ပါနဲ့ခွန်ကြီးတို့အားလုံးရဲ့မြန်မာတစ်မျိုးသားလုံးရဲ့ကောင်းဆောင်ကြီးကိုကြိုးအောင်ဆန်းဘယ်အရာသားလဲ
။
နတ်မောက်သားနတ်မောက်ဆိုတာတောင်တွင်းကြီးရဲ့မြောက်ဖက်ကမြို့သိမ်လေးရွာငယ်လေးဘာမှမရှိဘူး။ဘာမှမဟုတ်သေးသေးငယ်ငယ်လေး။ဘုန်းကြီးကတောင်တွင်းကြီးကနတ်မောက်အကြောင်းကောင်းကောင်းသိတယ်။ဒါကြောင့်မို့တခါတခါကြွားရင်လည်းအခါကျပြောရတယ်။သူကနတ်မောက်နဲ့အနီးလေးပါကွာလို့။ဘိုးရုပ်နဲ့ဆွေမျိုးသက်ချင်တာကို။အဲ့ဒါကြောင့်ခန္ဓာမောင်နဲ့နီးနီးလေးပါကွာလို့ပြောရတယ်။ဒါအဲ့ဒီဘုရားအောင်ဆန်းကြီးနတ်မောက်ကနေမဲ့ဆိုလို့ရှိရင်တိုင်းကြည်ကြီးလွတ်လပ်အောင်ခေါင်းဆောင်နိုင်မှာမလား
။မ
ဆောင်နိုင်ဘူးတိုင်းကြည်ကြီးလွတ်လပ်ဖို့ရတဲ့ခေါင်းဆောင်နိုင်အောင်သူဘယ်မှနေရလဲ
။
အဲမြန်မာပြည်ရဲ့အချက်အချာကြတဲ့ဒီလုပ်ငန်းလုပ်ဖြစ်မဲ့ရန်ကုန်မြို့မှာနေရတယ်မဟုတ်လား
။
ဒီကတိုင်းပြည်လွတ်လပ်ရေးကိုလှုပ်ထွေလှုပ်လို့တဲ့ကျိုးစားလို့အထောက်လို့တဲ့ဘုရုပ်အောင်ဆန်းအတွက်နတ်မောက်ဟာပတိရူပဒေသလားရန်ကုန်ဟာပတိရူပဒေသလ
ား
အမှန်တရားအမှန်ရေးကြည့်တယ်ဒါကြောင့်မလို့တချို့မှလေနယ်မြို့တွေကပစ္စည်းရှိတဲ့ပုံကိုယ်တွေသူတို့သားသမီးတွေဘယ်သွားတာရန်ကုန်သွားထားတယ်ဟုတ်တယ်မဟုတ်လားဘာကြောင့်လဲဆိုတော့ရန်ကုန်မှာကျောင်းကောင်းပေါ်တယ်တဲ့။ပညာသင်ကြားတာစနစ်ကျတဲ့နေရာတွေပေါ်တယ်တဲ့။ဒါကြောင့်တို့သားတွေပညာရေးမှာစနစ်တကျသာရမယ်၊အထက်တန်းကျရရရမယ်၊ဆယ်တန်းဆိုရင်ဒီ6လုံးရရမယ်။ဟော။ဒီလိုမဟုတ်လား။အဲ့ဒါလို့ဆိုတော့ဒါရစေခြင်းတော့ပဋိရူပဒေသဖြစ်တဲ့ဘယ်ပို့ရလဲ။ရန်ကုန်မြို့ပို့ရပြီတဲ့။ဟုတ်တယ်မဟုတ်လား။တခါအထက်တန်းပညာတွေတတ်စေခြင်းမြန်တဲ့အခါကျတော့ရန်ကုန်မှာဘယ်သွားထားရပြန်နော်တက္ကသိုလ်သွားပြီးမထားရပြန်ဘူးလားထားရတယ်အဲ့တော့အထက်တန်းပညာတွေတည်ရဲ့အတွက်တက္ကသိုလ်ဟာပဋိရူပဒေသမဟုတ်ဘူးလားတကယ်လို့များအဲ့ဒီကတက္ကသိုလ်ကအထက်တန်းပညာရဲ့တတ်ခြင်းတဲ့ပုဂ္ဂိုလ်ဟာတာဟမ်းမှနေမယ်ဆိုရင်အထက်တန်းပညာတတ်ပါမလ
ား
ဒီကအထက်တန်းပညာတည်ရဲ့အတွက်တာဟမ်းဟာပဋိရူပဟုတ်သလား
မ
ဟုတ်ဘူးဒါကြောင့်မို့ပို့ကြရတယ်မဟုတ်လား အဲဒါလည်းမဟုတ်သေးဘူးအဲ့လိုတက်ကတော့နေစရာပဋိရူပဒေသတမျိုးလည်းဖြစ်သေးတယ်လို့ကြားဘူးသေးတယ်ဘယ်လိုလဲဆိုတော့တချို့ဓမ္မကြီးတွေမိမိတို့ရဲ့သမီးကိုတက်ကတော့မှထားကြတယ်ငါသမီးပညာမတတ်ခြင်းနေပါစေအဲ့ဒါပဋိရူပဒေသနေတော့တယ်ဟောအထက်တန်းပညာတရားမဲ့နေရာမှာပညာမတတ်ခြင်းဘွဲ့မရခြင်းနေပါစေတဲ့အဲ့ဒီတက်ကတော့မှနေတဲ့ဘာကြောင့်လဲပါကြောင်းတော့ပညာမရပြတဲ့သမီးရဲ့တဲ့အဲ့ဒါကျင်ရတော့ကောင်းကောင်းရမှာပဲတဲ့အဲ့ဒါကြောင့်မလို့တက်ကတူဆိုတဲ့ပဋိရူပဒေသမှာထားရတယ်တဲ့ကဲသူ့ဟာကဟုတ်တော့တော့လားမသိဘူး
ဘယ်နဲ့လဲဘုန်းကြီးတို့ညီတော်နောင်တော်ခရစ်စတန်တွေအဲ့ဒါသဘောတူရဲ့လားတူပါတယ်ဟုတ်တယ်သူကဟုတ်တော့ပဲလေအဲ့ဒီမိန်းကလေးကိုစိတ်ကန်းသွားထားလာမလားအလောက်ကျမ်းသာမှာအထာနမနဲ့ပဲရမှာပေါ့မဟုတ်ဘူးလားအဲ့တော့အဲ့ဒီနေရာပဋိရူပဟုတ်ကဲ့လားအင်းမြတ်စွာဘုရားရဲ့အဆုံးအမအဲ့ဒီကြောင့်လိုက်တာနော်ဒီကပဋိရူပဒေသာဝသောသပုဗ္ဗေသာကတပုညတာတဲ့ကောင်းမှုတွေလည်းပြုကြပါတဲ့ကောင်းမှုတွေပြုကြပါတဲ့ကောင်းတဲ့အလုံးမှလည်းအကုန်လုပ်ပါလေအဲ့ဒီကောင်းတဲ့အလုံးကအကြောင်းတရားပဲသူ့ကြောင့်အကျိုးတရားတွေဖြစ်ပေါ်မှာပဲတဲ့ဖြစ်ပေါ်ရင်ကောင်းတဲ့အလုံးကြောင့်ကောင်းတဲ့အကျိုးပဲရမှာပဲတဲ့မကောင်းမျိုးကတော့မရဘူးတဲ့ပုဗ္ဗေသကတပုညတာဒါလည်းကောင်းချီးမင်္ဂလာကြီးပဲတဲ့ပုဗ္ဗေသကတပုညတာအတ္တတမ္မာပဏိတိသာတဲ့မိမိကိုယ်ကိုကောင်းစွာထားပါမိမိကိုယ်ကိုကောင်းစွာထားပါဆိုတာတခြားပြောတာမဟုတ်ဘူးမိမိစိတ်ကိုလည်းအပြည့်ကင်းအောင်ထားပါမိမိနှုတ်ကိုလည်းအပြည့်ကင်းအောင်ထားပါမိမိကိုယ်အပြုမှုကိုလည်းအပြည့်ကင်းအောင်ထားပါဒါပြောတာသုံးမျိုးနော်ကိုယ်အပြုမှုရဲ့နှုတ်ပြောဆိုရဲ့စိတ်အကြံတွေးရဲ့အဲ့ဒီကိုယ်နှုတ်စိတ်သုံးပါလုံးကိုအပြည့်ကင်းအောင်ထားတာကိုပဲအတ္တပါမပဏိတိကိုယ်ကအပြည့်မကင်းတာတွေလုပ်နေရင်ကောင်းချီးမင်္ဂလာဟုတ်ပါမလား
ဟုတ်ပါဘ
ူးနှုတ်ကအမှန်အပတွေမဟုတ်တဲ့ဥဒ္ဒေပြောဆိုနေရင်ကောင်းချီးမင်္ဂလာဟုတ်ပါမလား
ဟုတ်ပါ
ဗျာအာစိတ်ကမဟုတ်တာတွေကြံတွေးနေပြီဆိုလို့ရင်လည်းကောင်းချီးမင်္ဂလာဟုတ်ပါမလား
ဟ
ုတ်ပါဗျာမဟုတ်ပါဘုရားသခင်မကြိုက်ပါဘူးအဲ့ဒီလို့ဆိုဒဏ်ခတ်လိုက်မဟုတ်ဘူးလားယာကိုယ်ကိုလည်းအပြည့်ကင်းအောင်ထားနှုတ်ကိုလည်းအပြည့်ကင်းအောင်ထားစိတ်ကိုလည်းပဲအပြည့်ကင်းအောင်ထားတာဆိုပဲအတ္တကမ္မပဏိတိအဲ့ဒါလို့အပြည့်ကင်းအောင်ထားပြီဆိုလို့ရှိရင်ရမာတွေကကောင်းကျိုးတွေလားဆိုးကျိုးတွေလား ကောင်းကျိုးတွေဆိုတော့ဟောကောင်းချီးမင်္ဂလာတွေမဟုတ်ဘူးလား အဲ့ဒါကိုအတ္တတမပဏိတိမင်္ဂလာတဲ့လိုက်နာစရာသုံးမဩဝါဒတွေကုန်နိုင်ရဲ့လားမကောင်းနိုင်ဘူးအကောင်အစင်များသိပြီသိတယ်လို့များလိုက်နာမယ်ဆိုလို့ရှိရင်တလောကလုံးဟာကောင်းချီးမင်္ဂလာဒုံကြီးမဖြစ်နိုင်ဘူးလား ဖြစ်နိုင်တယ်တဲ့နောက်